အရှေ့လေပိုင်းဒေသတင်းမာမှုရဲ့ရက်ခတ်မှုကြောင့်အမေရိကန်ပြည်ထောင်စုအပြင်မှာရှိတဲ့ Jew Arab Muslim အတိုင်းဝိုင်းတွေအပေါ်ချင်းချောက်မှုတွေတိုးလာနေပြီးအမေရိကန်အမိမြေလုံခြုံရေးဌာနနဲ့ရဲဌာနတွေကအခြေအနေကိုအနီးကပ်စောင့်ကြည့်နေကြပါတယ်ချင်းချောက်မှုအတိုင်းအတာနဲ့အရေးအတွက်တိုးလာနေပြီးဖျားရှိခိုးကြောင်းတွေကိုဘုံခွဲတိုက်ခိုက်မယ်လို့ချင်းချောက်တာမျိုး Jew Arab American နဲ့ Muslim အတိုင်းဝိုင်းတွေကိုတိုက်ခိုက်ဖို့အွန်လိုင်းကနေတိုက်တွန်းနှိုးဆော်တာစတာတွေလည်းပါဝင်တယ်လို့အမိမြေလုံခြုံရေးဌာန DHS နဲ့ Federal စုံစမ်းရေးစစ်ဆေးရေးဘူရို FBI တို့ကလည်းဗုဒ္ဓနေ့ညနေပိုင်းကသတိပေးချက်ထုတ်ပြန်ပါတယ်။အောက်တိုဘာ14ရက်နေ့ကနေ6ဒီ6ရက်6နှစ်သားအရွယ်ပါလက်စတိုင်းအမေရိကန်ကလေးငယ်တူတေဆုံးခဲ့ရပြီးသူ့ရဲ့မိခင်ဒဏ်ရာရရှိသွားခဲ့တဲ့ဓာတ်ထိုးတိုက်ခိုက်မှုဖြစ်ရပ်ကိုထောက်ပြထားပါတယ်။အောက်တိုဘာ9ရက်နေ့ Hamas ကဣသရေလကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူ1,400ကျော်တေဆုံးခဲ့ရပြီးအချိန်ကလေးကနေပြီးတော့အမေရိကန်ပြည်ထောင်စုအတွင်းနယူးယောက်လော့စ်အိန်ဂျလိစ်ဝါရှင်တန် DC အပါအဝင်ဒေသအတော်များများမှာလုံခြုံရေးတင်းကျပ်ထားပါတယ်။ Israel ကလည်း Hamas အခြေစိုက်ရာဂါဇာကိုဘုံးကျဲတိုက်ခိုက်ခဲ့တဲ့အတွက်လူ6,500ကျော်သေဆုံးခဲ့ပါတယ်။အခုလိုပဋိပက္ခတွေရဲ့လှုပ်ဆောင်မှုကြောင့်အစွန်းရောက်အကြမ်းဖက်တိုက်ခိုက်လိုသူတွေတဦးတည်းအထူးကြံအစွန်းရောက်နေသူတွေရဲ့ကြီးမားတဲ့ချင်းချောက်မှုတွေဆက်ဖြစ်လာနိုင်တယ်လို့ DHS နဲ့ FBI တို့ကသတိပေးထားပါတယ်ခင်ဗျာ။